မင်းတပ်မျိုးနယ်12တိုက်နယ်စစ်ရင်ကိုစစ်တပ်ကဒုတိယကြိမ်ပုံကျဲတိုက်ခိုက်ခဲ့တာတင်ပြပါမယ်။ထိခိုက်သိမ်းဆုံးတာမရှိပေမဲ့ဒေသခံတွေစိုးရိမ်တိတ်ဆောင်နေရတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဒီလိုစစ်အုပ်တွေကိုတိုက်ခိုက်တာဟာလူသားမျိုးနွယ်အပေါ်လူခွင့်ရေးချိုးဖောက်တာလို့ချင်းလူခွင့်ရေးဖွဲ့ကပြောပါတယ်။မင်းတပ်မျိုးနယ်ကအခြေအနေတွေကိုကိုသားညူကပြောပြပါပါ။
ချင်းပြည်နယ်မင်းတပ်မျိုးတိုက်နယ်မှနှစ်ကဝမ်မတူးတိုက်နယ်စင်းကိုဧပြီလ28ရက်နေ့မှာစစ်တပ်ဘက်ကနေပြီးတော့ဒုတိယကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာပါပထမကြိမ်ဘုံကျဲတိုက်ခိုက်ခဲ့တဲ့စီးရုံအဆောင်အုံတွေကိုပဲဘုံကျဲတိုက်ခိုက်တာဖြစ်ပြီးတော့ထိခိုက်သေဆုံးမှုမရှိပေမဲ့ဒေသခံတွေကတော့စိုးရိမ်ပြီးတော့နေရာဆွန့်ခွာတင်းရှောင်နေကြတယ်လို့ CDF မင်းတပ်ရဲ့ပြောရေးဆိုခွင့်ရှိသူ Slide Haum ကဗီဒီယိုကိုပြောပါတယ်
ဆော့ဖော်နေမှာထပ်ပြန်ကျဲဆိုတော့ကျွန်တော်ယူဆတာပါဒါကတော့ကျွန်တော်ယူဆတာပေါ့နော်ဒီကယ်ဆယ်ရေးတွေပြုပြင်ဟိုကယ်ဆယ်ရေးတွေပြန်လည်ပြုပြင်ရေးတွေလုပ်တယ်လို့ယူဆပြီးခါမှာအဲ့ဒီလုပ်နေတဲ့လူတွေကိုထိခိုက်အောင်နစ်နာအောင်နောက်တစ်ချိန်ရညှိုးကြီးကြီးနဲ့လာလုပ်တယ်လို့ကျွန်တော်ယူဆတယ်ထိခိုက်မှုကတော့အဲ့အဆောက်အဦကိုပဲပြန်ကျဲဆိုတော့ဟိုပြောတစုံတရာဂျန်နဲ့ဟိုထပ်ပြီးမှပေါ့နော်ပြည်သူတွေရဲ့နေထိခိုက်မှုမျိုးတော့မရှိဘူးဒါပေမဲ့ပြည်သူတွေရဲ့စိုးရိမ်ထိုးတက်မှုကတော့ကျွန်တော်ကအဲ့ဒီ28အခုမနစ်ညလည်းတောက်လျှောက်လေးရပတ်နေတော့မယ်ဒီကြောင့်တော့တော့ကျွန်တော်တို့ယူကင်းတော့လေးနေပတ်နေတယ်ဘယ်အချိန်ထက်ကျဲလာအောင်မလဲဆိုတော့ဟောအမြင့်ဆုံးအနေထားပေါ့ပြည်သူတွေဆိုရင်မူကတော့အနေရဲ့ဆွန့်ခွာပြီးမှတော်ရဲတွေမှာခက်ခက်ခဲပြီးဟိုပုံချောင်နေရတယ်ပေါ့နော
်အခုလိုမျိုးဆေးုံကိုလေကြောင်းကနေပြီးတော့ချိန်ချင်းတက်ခိုက်တာဟာလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့ချင်းလူခွင့်ရေးဖွဲ့ဖီဒရိုက်တာစလိုင်းတေယာကပြောပါတယ
်ဟုတ်ကဲ့အဲ့ဒီကတော့အလိုမျိုးဆေးုံလူသားပါရေးဆောင်ရည်ဘာဒီကြောင့်ရဒီလိုဆွေအလုပ်မျိုးညာနာအခုလိုတိုက်ခိုက်တာကတကယ်ဆိုလူများလူသားမျိုးတွေပေါ်မှာတကယ်ကျူးလွန်နေဖြစ်ပြီပေါ့နော်အဲ့ဒီနေရာတည်းတိုက်ခိုက်လို့မရှိဘူးပြီးတော့အဲ့ဒီကုသတဲ့လူတွေလည်းပြည်သူလူထုဖြစ်နေတယ်လို့ပြည်သူလူထုတွေအဲ့လိုဖြစ်နေတဲ့အချိန်မှာသူတို့တိုက်ခိုက်တဲ့ဆိုနေရသူဆိုရရလို့ခွင့်ရှိဖို့လူသားမျိုးမရှိပေါ်မှာသူတို့ရေချက်ချက်နဲ့သူတို့အားရေချက်ချက်နဲ့လုပ်တဲ့အချင်းဖြစ်တယ်လို့တော့ပြောကြည့်ပါလေ
ဧပြီလ26ရက်နေ့ပထမကြိမ်စစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုအတွင်းမှာဆေးုံနဲ့ဝန်တိုင်းအင်အားတွေမိလောင်ပျက်စီးသွားပြီးတော့ဆေးုံမှာကုသနေတဲ့၄ဦးလည်းသေဆုံးခဲ့တယ်လို့အများပြားထိခိုက်ဒဏ်ရာရပါတယ်။ဧပြီလ29ရက်နေ့မှာတော့တိုက်နယ်အမှန်နှစ်ထဲကကြေးရွာနှစ်ရွာကိုဘုံကျဲတိုက်ခိုက်ခဲ့လို့30ဦးထက်မနည်းထိခိုက်ဒဏ်ရာရပါတယ်။ဝမ်မတူးတိုက်နယ်ဆေးုံဟာမင်းတပ်မျိုးနယ်အပြင်မကွေးတိုင်းတဲကကြောက်ထုစောထီလင်းမျိုးနယ်ကဒေသခံတွေပါလာရောက်ကုသနေကြရတဲ့ဆေးုံတီုံဖြစ်ပါတယ်ဒီလိုမျိုးဘုံကျဲတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ